မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းထားတာရေပောင်း190ကျော်လာပြီဖြစ်ပေမဲ့ပြည်ရင်းမှာရောပြည်ပမှာရောက်နေတဲ့မြန်မာတွေကပါဆက်အာဏာသိမ်းမှုဆက်ရဆန္ဒပြမှုတွေကိုဆက်ပြီးလှုပ်ဆောင်နေပါတယ်။အမေရိကန်နိုင်ငံအင်ဒီယားနာပြည်နယ်ဖို့ပွင့်ကကိုကောင်းရှင်ကတော့
မြန်မာပြည်ကိုကယ်ဆယ်ဖို့ NGO ဆောက်တာပေါ့လေကျွန်တော်တို့ဒီမှာကရောအတင်းကရောလုပ်နိုင်냐လုပ်မယ်လို့ဒီကျွန်တော်တို့ပြောနေတဲ့နိုင်ငံနိုင်ရမယ်ဆိုတာ
အရေးကြီးတယ်ပါ
အင်ဒီယားနာပြည်နယ်ဖို့ဝင်းမြို့နယ်ကတရားရုံးရှင်မှာဆင်းနေကြီးကမြန်မာနိုင်ငံသားတရားလောက်စုဝေးချက်ပြီးဆက်အာဏာသိမ်းမှုကိုလက်မခံချောင်းနဲ့ NUG အစိုးရကိုနိုင်ငံတကာကပို့ပြီးတော့အတိအမှတ်ပြုလာစီဖို့အတွက်ဆန္ဒပြတောင်းဆိုခဲ့ကြတာဖြစ်ပါတယ်။မြန်မာနိုင်ငံတွင်းမှာတော့စစ်တပ်နဲ့ရဲတွေအကြမ်းဖက်ဖမ်းဆီးမှုတွေကြားကပဲဆင်းနေကြီးကမန္တလေးမှာတပိတ်စစ်ကြောင်းမျိုးစုံရှိခဲ့တယ်လို့သကိုင်းတိုင်းကလေးဆင်းနေကြီးကချင်ပြည်နယ်ဖားကန်လုံခင်တနင်္လာရီတိုင်းဒဝယ်မြို့တွေမှာဆက်အာဏာရှင်ဆင်းနေဆန္ဒပြပွဲတွေပြုလုပ်ခဲ့ကြပါတယ်။စစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးအခုအချိန်ထိစစ်တပ်နဲ့ရဲကြောင့်တေဆုံးရသူက982ယောက်ရှိနေပြီးအဖမ်းခံရသူက9600ကျော်ရှိနေတယ်လို့နိုင်ငံရေးကျန်းသားများကကူညီဆောင်ရွက်ရေးဘွဲ AAPD ကပြောပါတယ်။